အမျိုးသားညီညွတ်ရေးအစိုးရတည်ရဲ့အတွက်တိုင်းရင်းသားတွေနဲ့ဘလို့ညှိနှိုင်းယူမလဲဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းဖွဲ့စည်းပုံဖြတ်သိမ်းရေးနဲ့ဖက်ဒရယ်ရီမန်းချက်တွေပါဝင်တဲ့ကြီးညာချက်တစောင်းကို CRPH ရဲ့သမဒါယုံပြောခွင့်ရခေတ္တပြောင်းစုဝင်ကြီးဦးလွင်ကိုလက်ကမတ်လ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်တာပါ CRPH ရဲ့သဘောထားတစ်ခုတည်းမဟုတ်ပဲ NLD ဗဟိုပါတီဝင်တွေရဲ့ပုံသဘောတူညီချက်တွေနဲ့ထုတ်ပြန်လိုက်တာဖြစ်ကြောင်း CRPH ရဲ့သမဒါယုံပြောခွင့်ရခေတ္တပြောင်းစုဝင်ကြီးဦးလွင်ကိုလက်ကပြောပါတယ်တိုင်းသားတွေလူမျိုးစုတွေနဲ့ပူပြီးညှိကပ်သွားနိုင်ပြီးနိုင်ငံရေးရည်မှန်းချက်တွေလည်းရှင်းရှင်းလင်းလင်းဖြစ်သွားကြောင်းသူက VOA ကိုပြောပါတယ
်စစ်တပ်ကပေါ့နော်နိုင်ငံရေးမှာဝင်ပြီးပါကျင်နေတဲ့ကြံစည်ဟာမြန်မာနိုင်ငံရဲ့အဓိကကြံစည်ပဲအဲ့တော့ဒီအချိန်မှာကျွန်တော်တို့ကအနစ်ချက်ဖို့လိုတယ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကလည်းတကယ်ကိုဖက်ဒရယ်စနစ်ကိုအခြေခံပြီးသွားမှသာလေလက်တွေ့ကြတဲ့အလုံးဒန်းတူအခွင့်အရေးစီကိုသွားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုဆုံးဖြတ်လိုက်တယ်ဆိုတာကလည်းကျွန်တော်တို့ကိုယ်တိုင်ကလည်းငကိုကနေကဒီဖက်ဒရယ်နိုင်ငံတစ်ခုတည်ဆောက်ဖို့ဆိုတဲ့ဟာကအဲကျွန်တော်တို့ခိုင်ခိုင်မာမာဆုံးဖြတ်ချက်ရှိထားပြီးသားပါသို့တော့ဖြတ်တန်းနေရတဲ့နိုင်ငံကြီးအခြေအနေတွေပေါ်မှာကြည့်ပြီးတော့ဟိုကျွန်တော်တို့တွားခဲ့ရတဲ့ဟာတွေ့ရှိခဲ့တာပေါ့နော်အာဏာလုထားတဲ့ကြေတနာကိုဟိုကျွန်တော်တို့အတူတူပြည်သူတွေနဲ့ဒီထက်အရှိန်မြင့်ပြီးကျွန်တော်တို့တုံ့ပြန်မယ်မကြခင်ကာလအတွင်းမှာကျွန်တော်တို့လိုချင်တဲ့ Federal Resource လမ်းကြောင်းပေါ်ကိုကျွန်တော်တို့ရောက်အောင်အတူတူသွားဖို့အတွက်ညီညွတ်တဲ့အင်အားတွေရှိနေပြီလို့ကျွန်တော်တို့ပြောချင်ပါတယ်ဟုတ်ကဲ့
ဒီထုတ်ပြန်ချက်မထုတ်ခင်မှာတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနဲ့ကျင်းပများစွာဆွေးနွေးခဲ့ပြီးပူးပေါင်းဆောင်ရွက်မှုတွေတဲ့အရှိန်ကောင်းလာနေပြီလို့ဦးလွင်ကိုလက်ကပြောပါတယ် Federal Democracy တည်ထောင်မယ်ဆိုတဲ့အချက်ကို CRPH ဘက်ကတည်တည်ကြပ်ကြပ်ပြောဆိုလာတဲ့အတွက်နိုင်ငံရေးအင်အားစုတွေနဲ့လူထုလှုပ်ရှားမှုတွေဟာဟန်ချက်ညီညီနဲ့ပိုပြီးအားကောင်းလာလိမ့်မယ်လို့လူပေါင်သိဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောက VOA ကိုပြောပါတယ
်ကျွန်တော်တို့လည်းအဲ့ဒါကိုမျှော်လင့်နေတာပါ2008ဖော်ပြချုပ်ပုံအခြေခံဥပဒေဖြတ်သိမ်းရေးဆိုတာကို CRPH ကတည်တည်ချာချာတောင်းဆိုလိုက်ပြီဆိုရင် CRPH နဲ့ကျွန်တော်တို့ GSE အကြား CRPH နဲ့ဒီတိုင်းသားအင်အားစုတွေအကြားဟန်ချက်ပို့ပြီးတော့ညှိသွားလိမ့်မယ်လွတ်တော်ပြီးတော့အလုပ်လုပ်ဖို့အတွက်ကိုပို့ပြီးပိုပြီးချောမိသွားလိမ့်မယ်ပိုပြီးအဆင်ပြေသွားလိမ့်မယ်လို့
ဆေးဟုတ်ချုပ်ရေးကောင်စီအာဏာရယူပြီးမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရကြီးညာထားပေမဲ့ဒီအပိုင်းနှစ်ဖက်ပစ်ခတ်မှုတွေအရှိန်မြင့်လာပါတယ်ဒီအခြေအနေပေါ်မှာနိုင်ငံရေးသုံးသပ်သူဒေါက်တာအောင်သိန်းမြင့်ကအခုလိုပြောပါတယ
်တစ်ဖက်သက်အပြည့်ရတလှကြီးညာထားတဲ့အဖွဲ့သုံးဖွဲ့တွေဆိုတာဒီကျွန်တော်တို့ရေဘူးရအပြင်ပြောမယ်ဆိုလို့ရှိရင်တော့ဟိုပေါ့နော်ဒီတက်နဲ့နည်းနည်းညှိထားတယ်လို့ယူဆလို့ရတဲ့အဖွဲ့မျိုးပေါ့နော်တရုတ်လက်အောက်ခံဖြစ်တယ်လို့လည်းယူဆကြတဲ့အဖွဲ့မျိုးတောင်မှဒီနေ့စပြီးတော့လာရှုံးမှာလှုပ်ရှားမှုရှိတယ်ဆိုတော့ဟို CRPH ရဲ့လှုပ်ရှားမှုကတော်တော်လေးအချိန်ရလာမယ်လို့ကျွန်တော်တို့ယူဆတယ်။တိုင်းရင်းသားတွေလိုလာတဲ့ဟာဟိုပါလာတာဆိုတော့လေဟုတ်ကဲ့
ဒီကြီးညာချက်ဟာတိုင်းရင်းသားတွေနဲ့လက်တွဲရမှာပူပြီးညှိကပ်သွားနိုင်ပြီး2008ဖွဲ့စည်းပုံဖြတ်သိမ်းလိုက်ပြီးဆိုတဲ့သဘောထားကိုလည်းပူပြီးမျှော်လင့်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌစိုင်းညွန့်လွင်က VOA ကိုပြောပါတယ်
။ဖြတ်သိမ်းမှုဆန္ဒရှိရဆိုတဲ့ကောလူတွေတော့မင်းများကတော့ကျွန်တော်တိတလောက်လူတွေကတော့ဟိုရှင်းရှင်းလင်းလင်းတော့တဖြတ်သိမ်းလိုက်ပြီဆိုတော့ကျွန်တော်ညာဘူးလူကဒါပေမဲ့သူတို့ထဲမှာလည်းလည်းဟိုတက္ကနာရှိပုံရပြီနော်ခက်ခဲတချို့ရှိပုံရပါတော့ဒါပေမဲ့အဲ့လိုတည်းတိတ်တော့မဆိုးပါဘူးတချို့ရလဲတော့တူးချက်တော့အမှပါနော်ဒါအရင်လို့ကြည့်ပ
ါအာနာဖီဆိုင်ရဲ့တပိတ်လှူရှာမှုတွေကြောင့်မြန်မာပြည်တွင်းသိဆုံးသူ50ကျော်နဲ့ဖမ်းဆီးခံရသူထောင်ချီရှိနေတာပါမြန်မာပြည်တွင်းကဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကွန်ပျူစီနဲ့ညီပညာကိုမယူနိုင်အောင်ထပ်တိုးကန့်သတ်ချက်တွေအမေရိကန်ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကကြေညာပြီးနှစ်ကကြေညာထားပါတယ်။ပြီးတော့မြန်မာပြည်ရဲ့ဒီမိုကရေစီပြန်တည်ဝင်ဖို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုထားပါတယ်။